Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA အမေရိကန်အသံကနေ2019ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့နေ့လည်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။စောင်းရာသီအပြောင်းလဲရောက်လာပြီဖြစ်တဲ့အတွက် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲဖြစ်တဲ့ဆိုတာကိုကြိုတင်တည်ပေးခြင်းပါတယ်။အခုလိုင်းတိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူရှင်းညပါမယ်ဒီမိုကရက်ပြိုင်ပွဲဂျိုးဘိုင်ဒန်ကိုစုံစမ်းရေးယူကရိန်းသမ္မတရဲ့အကူအညီရဖို့အမေရိကန်သမ္မတရဲ့ကြိုးစားမှုကတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပီရိုကကာကွယ်ပြောဆိုပါတယ်ရခိုင်ပြည်ပခါရေးအထူးဆွေးနွေးကြောင်းပြောဆိုတဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုအာဆီယံထိပ်သီးဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကတုံ့ပြန်ပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံအတွင်းကုလသမဂ္ဂနဲ့အာဆီယံတီးတန့်ဆွေးနွေးပွဲမှာရိုဟင်ဂျာအရေးကိုကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုအလေးပေးဆွေးနွေးသွားပါတယ်
It remains, of course, Myanmar's responsibility to address the root causes and ensure a conducive environment for the safe, voluntary, dignified, and sustainable...
ဒါကိုတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမန္တလေးမြို့ကအင်းဝအကတင်တန်းကျောင်းအကြောင်းကိုတင်ဆက်ထားတဲ့မြမရေးရဆွေးနွေးကမ်းမြမပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့် 2020 ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးရေးယူကရိန်းရဲ့အကူအညီရဖို့ကြိုးပမ်းမှုဟာတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပီရိုကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုပါတယ်။မဟာအမားကြီးဒါမှမဟုတ်လဲပြည်မှုကြီးတစ်ခုဖြစ်เสียပါမှမရှိဘူးလို့သမ္မတထရန့်ရဲ့ထိတ်တန့်လက်ထောက်သူဖြစ်တဲ့ကယ်လျန်ကွန်ဝေးက CNN ရုပ်သံကိုပြောဆိုတာဖြစ်ပါတယ်။ယူကရိန်းနဲ့ဆက်ဆက်ပြီးသမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေအပေါ်ပြစ်မှတ်ထားပြီးတရားစွဲဆိုနိုင်ရေးစုံစမ်းမှုဆက်လက်လှုံ့ဆော်ဖို့ဒီမိုကရက်ကြီးစုတဲ့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြံမှာပဲအမေရိကန်သမ္မတတဦးအပေါ်တရားစွဲဆိုနိုင်ရေးစံသတ်မှတ်ချက်တွေကိုသူကရည်ညွှန်းပြောဆိုတာပါအမေရိကန်ဒုသမ္မတဟောက်ဘိုင်ဒန်နောက်ယူကရိန်းသဘာဝတံငွေကုမ္ပဏီဘိုရစ်မာမာတားဖြစ်သူဟန်တာဘိုင်ဒန်ရဲ့အလို့ကိုင်တို့နဲ့ပတ်သက်ပြီးယူကရိန်းဘက်ကစုံစမ်းစစ်ဆေးဖို့အရေးအလဲလှယ်အနေနဲ့ယူကရိန်းအတွက်အမေရိကန်ရဲ့ဒေါ်လာ390တသန်းစစ်ရေးအထောက်ပံ့တို့ကိုသမ္မတထရန့်ဘက်ကဆန့်ငံ့ခဲ့သလားဆိုတဲ့ကိစ္စကိုမသိတဲ့အကြောင်းလဲကွန်ဝေးကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့တယ်လီဖုန်းဆက်သွယ်မှုအတွင်းသမ္မတထရန့်ဘက်ကအပေးအယူဒါမှမဟုတ်လဲ2020ဆိုတာမျိုးရည်ညွှန်းပြောဆိုခဲ့တာမရှိဘူးလို့ပြောဆိုပြီးသူ့အနေနဲ့စိတ်အေးတယ်လို့လည်းကွန်ဝေးကပြောဆိုသွားပါတယ
်။မွေးရေးဆေးဝါးနဲ့ရွှေပြောင်းအခြေချလူသူတွေဝင်လာမှာဆိုတဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်ကိုသမ္မတဒေါ်နယ်ထရန့်ကချိုးဖောက်ဝင်ရောက်လို့မရနိုင်တော့တဲ့ဒတိုင်းကိုကာယံထားပေမဲ့လည်းမက္ဆီကိုလူကုန်ကူးကန်းကတော့အဲ့ဒီအတားဆီးတွေကိုချိုးဖျက်ပြီးဝင်ရောက်နေပါတယ်။ဒါပေမဲ့ထရန့်ကဒါကိုမဆိုရင်ဘူးလို့ပြောပါတယ်။လူမုန်ကူးကန်းတွေကဒေါ်လာ100တန်လောက်ရှိတဲ့တန်ဖြတ်လွှာကိုတုံးပြီးပြီးခဲ့တဲ့လတွေအတွင်းနယ်စပ်ဒတိုင်းကိုအကြိမ်ကြိမ်ဖျက်တောက်ဝင်ရောက်ခဲ့တယ်လို့ Washington Post သတင်းစာကရေးသားခဲ့ပြီးနောက်မှာသမ္မတထရန့်ကသူ့အမြင်ကိုထုတ်ပြောတာဖြစ်ပါတယ်။အမေရိကန်အနေနဲ့အားကောင်းခိုင်မာတဲ့နိုင်ငံတွေနယ်စပ်မှာကာရာကြောင့်ချိုးဖျက်ဝင်ရောက်မယ်ဆိုလဲအလွယ်တကူပြန်လည်ပြင်ဆင်လို့ရကြောင်းသူကပြောပါတယ်။လူကုန်ကိန်းတွေတုံးတဲ့အထူးတန်ဖြတ်လွှာတွေဟာတမန်နီကြောင်းတွေပါတဲ့ကွန်ကရစ်တိုင်လိုမာကျော့တဲ့အရာကိုတော့မိနစ်ပိုင်းအတွင်းဖြတ်တောက်နိုင်တယ်လို့နယ်စပ်လုံခြုံရေးအဖွဲ့ကပြောပါတယ်။အခုလိုနယ်စပ်တိုင်းကိုချိုးဖျက်ပြီးရွှေပြောင်းအခြေချလူသူတွေကိုမှောင်ခိုကိန်းတွေကတွင်းနေတာဖြစ်ပြီးဘယ်နှကြိမ်လောက်ရှိပြီလဲဆိုတာမသိရသေးပါဘူး။တရားမဝင်နေဆက်ဖြတ်ကျော်မှုကိုတားဆီးတဲ့အနေနဲ့သူသာသမဏဖြစ်လာရင်မက္ဆီကိုနေဆက်တိုင်းကိုကာယံသွားမယ်လို့2016ရွေးကောက်ပွဲတုန်းကသမဏဒေါ်နယ်ထရန့်မဲဆွေဟောပြောမှုကိုလူကြိုက်များခဲ့ပါတယ်။ဒါပေမဲ့2020ရွေးကောက်ပွဲနီးလာချိန်အထိတော့အဲ့ဒီတိုင်းကကာယံလို့မပြီးဆုံးသေးပါဘူး
။ဆော်ဒီအာရေဗျရဲ့နိုင်ငံပိုင်ရေနံလုပ်ငန်းကြီးကိုအများပိုင်လုပ်ဖို့တနင်္ဂနွေနေ့မှာစတင်လိုက်ပြီး ဒီနေ့ကျွန်တော်တို့ရဲ့အစုရှယ်ယာတွေကိုပြည်တွင်းစုရှယ်ယာဈေးကွက်မှာအရောင်းဝယ်လုပ်ဖို့ရည်ရတဲ့အကြောင်းကြေညာလိုက်ပါတယ် Saudi Arabia နိုင်ငံအနေနဲ့ရင်းနှီးလုပ်ငန်းထက်တခြားလုပ်ငန်းတွေမှာဖြန့်ကျက်ရင်းနှီးမြှုပ်နှံဖို့စီစဉ်နေတာနဲ့အတူပဲအခုဆောင်ရွက်ချက်ထွက်လာတာပါ ကမ္ဘာပေါ်မှာအကျိုးအမြတ်အများဆုံးရနေတဲ့ဆော်ဒီနိုင်ငံပိုင်အာရမ်ကိုရဲ့မျှော်လင့်နေတာဂျာဘီဖြစ်တဲ့ကြီးညာချက်ထဲမှာတော့ထောက်ရောင်းမဲ့အစုရှယ်ယာအစီအတွေ့ဈေးနှုန်းနဲ့စရောက်မဲ့ရက်စတဲ့အသေးစိတ်တွေတော့မပါပါဘူးလွန်ခဲ့တဲ့လင်းနှစ်နီးပါးတုန်းကဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကနိုင်ငံပိုင်ဈေးနှုန်းလုပ်ငန်းကြီးကိုအများပိုင်အဖြစ်စပြီး ပြောင်းဖို့ပြောခဲ့စဉ်ကတော့လုပ်ငန်းကြီးတန်ဖိုးကိုဒေါ်လာ1ထရီလီယံတန်ဖိုးတက်မှတ်ပြောဆိုခဲ့တာဖြစ်ပြီးယင်းနှစ်မြုံနှံသူတွေကတော့ဒီယင်းနှံလုပ်ငန်းကြီးတန်ဖိုးကိုဒီထက်နှိမ့်ပြီးဒေါ်လာ1.5ငါထရီလီယံလောက်ပဲတက်မှတ်မဲ့သဘောရှိတယ်ဆိုတာကိုဘန်လုပ်ငန်းကျွမ်းကျင်သူတွေကဆော်ဒီအစိုးရကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ဆော်ဒီယင်းနှံလုပ်ငန်းတွေအပေါ်စက်တင်ဘာ က Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်
။အီရန်နိုင်ငံမှာနိုင်ငံရေးအပြောင်းလဲလို့ပို့တောင်းဆိုတဲ့အစိုးရဆန့်ကျင်ရေးလှုပ်ရှားမှုအချိန်မြင့်လာနေပြီးဘက်ဂရမ်မြို့တော်မှာတနင်္ဂနွေနေ့ကဖြစ်ပွားတဲ့ဆန္ဒပြပွဲတွေကြောင့်လမ်းတွေရောအစိုးရယုံနေပါပိတ်လိုက်ရပါတယ်။ထောင်ချီတဲ့ဆန္ဒပြသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကစလို့ဘက်ဒက်တရားရရင်ပြန်မှလာရောက်စုဝေးကြတာကြောင့်ဈေးတွေစည်ုံတွေအကြောင်းနေနဲ့တက္ကသိုလ်တွေပါပိတ်ထားရပြီးလက်ရှိနိုင်ငံရေးစနစ်ကိုဆန့်ကျင်နေကြတာပါ။အခုလိုပိတ်ထားတာတွေကိုအ мян ပြန်ဖွင့်ပေးဖို့ဝန်ကြီးချုပ်အဗ်ဒူဟမ်ဒီကတောင်းဆိုလိုက်ပြီးဒီလိုပိတ်ထားတာကြောင့်အီရတ်အတွက်ဒေါ်လာတန်နဲ့ချီဆုံးရှုံးနှစ်နာစေပြီးပုံစင်းနှုန်းတွေတက်လာစေလိမ့်မယ်လို့သတိပေးလိုက်ပါတယ်။ထောင်နဲ့ချီတဲ့တက္ကသိုလ်ကျောင်းသားတွေဟာလည်းအတန်းမတက်ကြတော့ပဲဒီဆန္ဒပြပွဲတွေမှာပါဝင်လာကြပြီးနိုင်ငံခေါင်းဆောင်တွေဟာအကျင့်ပြက်အဂတိလိုက်စားနေကြတယ်လို့အလုံးလက်မဲ့နှုန်းတိုင်းပြည်တွင်းမှာမြန်မာလာပြီးပြည်သူဝန်ဆောင်မှုကဏ္ဍကြာဆင်းနေတယ်လို့အပြစ်တင်လိုက်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်တင်ငါခွန်ငါတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေမနစ်ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးလက်ရှိအစိုးရတက်တန့်ချက်စေစားလောက်အဲ့ဒီမှာဒေတာမှာရှိခဲ့ကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပြဿနာရဲ့သိမ့်မွေရှုပ်ထွေးမှုကိုအ ਨੇ အချင်းသိထားဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကုလသမဂ္ဂအထူးရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတုံ့ပြန်ပြောဆိုခဲ့ကြောင်းနိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာနိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အဲ့ဒီဆွေးနွေးပွဲအတွင်းရခိုင်အရေးကိစ္စအပေါ်ဆိုရင်ကြောင်းပြဿနာအရင်းမြစ်ကိုဖြေရှင်းဖို့နဲ့နေရွှန့်ခွာသူတွေစန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိတိတ်ခါရှိရှိပြန်လာနိုင်ဖို့ကမြန်မာအစိုးရရဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့တာပါ။ကာကွယ်ပေးရမယ့်သူတွေရဲ့အခွင့်အရေးနဲ့လုံခြုံမှုပေးရေးကိုမြန်မာအစိုးရအနေနဲ့ရှောင်လွှဲမှာမဟုတ်ကြောင်းဒုက္ခသည်တွေကိုစီစစ်ပြီးလက်ခံသွားမယ်ဆိုတာကိုမြန်မာဘက်ကကတိပြုထားပြီးဖြစ်ကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောပါတယ်။နေရွှန့်ခွာထွက်ပြေးရသူတွေစန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိပြန်လာနိုင်မယ့်အခြေအနေမျိုးဖန်တီးပေးရေးမြန်မာအစိုးရရဲ့ကြိုးပမ်းချက်တွေမှာကူညီပံ့ပိုးတဲ့အတွက်အာဆီယံကိုကျေးဇူးတင်ကြောင်းလည်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်ထနာအပေါ်လက်တွေ့ချပြီးဗက်မလိုက်တဲ့မြတ်မြတ်တတချင်းကကူညီပေးသူတွေရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်မယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံကပြောဆိုခဲ့ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံဒဲဆွန်စင်မောနဲ့စက်မှုနည်းပညာကုမ္ပဏီကတိစောက်ပေးတဲ့မௌတမအမည်ရှိရေဒတ်စင်မောသဇင်းဟာတောင်ကိုရီးယားကနေမြန်မာနိုင်ငံကိုလာရောက်နေတဲ့လမ်းတစ်လျှောက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာနိုဝင်ဘာ2ရက်နေ့ကခရီးတစ်ထောက်ရန်နာခဲ့တယ်လို့ရုရှားမီဒီယာတွေမှာဖော်ပြပါတယ်။ အခုလိုရန်နာရတာဟာရုရှားမြန်မာနှစ်နိုင်ငံကြားစစ်တပ်ချင်းဆက်ဆံရေးပုံမခိုင်မြဲလာစေဖို့ရည်ရွယ်တယ်လို့မုဒ္ဒမစီရီရင်ပေါ်တောင်းဝန်ယူလိုက်ပါလာတဲ့မြန်မာရေတပ်ကပ္တိန်တိန်တာကရုရှားမီဒီယာကိုပြောပါတယ်မုဒ္ဒမစစ်သင်္ဘောဟာရေပြင်မှာရောကမ်းတက်တက်တဲ့အတွက်ပါသုံးနိုင်မဲ့ LPD အမျိုးသားစစ်သင်္ဘောဖြစ်ပြီးဒက်ဆွန်ကုမ္ပဏီကဆောက်လုပ်ပေးဖို့2018နှစ်စမိုင်းမှာအလုပ်စအားခဲ့တာပါဒါပေမဲ့2019ဇူလိုင်လတဲ့ဘူဆန်းမှာလုပ်ငန်းစတင်တော့မှလူအများသိခဲ့ရပါတယ်။မုတ်တမစစ်သင်္ဘောဟာပေ400လောက်ရှိလျားပြီး84ပေအကျယ်ရှိကတန်ချိန်1100ကျော်ရှိပါတယ်။ဒီသင်္ဘောဟာကမ်းပြန်မကန့်ပဲပင်လယ်ပြင်မှာတလှနေပြီးရေမိုင်8600အထိသွားနိုင်ပါတယ်။စစ်စင်ကြီးအတွက်ရောသဘာဝပတ်ဝန်းသဘာဝဘေးအန္တရာယ်နဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာသုံးနိုင်ပြီးရဟတ်ရင်နှစ်ဆင့်ဆင်းသက်နိုင်မဲ့ကွင်းနေလဲပါဝင်တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံသားနှစ်ဦးကိုရခိုင်လက်နက်ကင်တပ် AA ကဖမ်းဆီးသွားတယ်ဆိုပြီးအိန္ဒိယနိုင်ငံညူဒီလီအခြေစိုက် Asian News International နဲ့ ANN ကနိုဝင်ဘာလ3ရက်နေ့သတင်းမှာဖော်ပြပါတယ်။ဒီဖမ်းခံရတယ်ဆိုတဲ့အိန္ဒိယနိုင်ငံသားနှစ်ဦးကလမ်းစီမံကိန်းအတွက်ခီးသွွားရင်းဖမ်းခံရတာလို့လည်းသတင်းမှာဖော်ပြပါတယ်
။ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေကိုကပြည့်ရပြည့်လုပ်တဲ့အနေနဲ့ဟောင်ကောင်အထူးကယုံနေနေရဲတွေဟာတင်းငွေနေကဈေးဝယ်စင်တာတွေကိုဝင်ရောက်စီးနှင်းခဲ့ပြီးဓာတ်နယ်လိုက်ခုတ်တဲ့လူတဦးကြောင့်ဒီမိုကရေစီရေလှုပ်ရှားမှုခေါင်းဆောင်တဦးနေရွက်ပြတ်သွားသလိုကြံ၅ဦးတန်ရန်ရပါတယ်အဲ့ဒီထဲမှာ2ဦးကစိုးရင်ရပါတယ
်တင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါတင်းလာနေနေတဲ့ KVOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးအတွက်ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကအထူးလုပ်ငန်းတစ်ခုဖွဲ့စည်းဖို့ရှိနေကြောင်းကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။အာဆီယံရဲ့ပိုးပြီးဆောင်ရွက်လာတဲ့ပုံမှာကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံကြောင်းနဲ့ပြည်ထနာရဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းဖို့ကမြန်မာရဲ့တာဝန်ဖြစ်တယ်လို့လည်းကုလသမဂ္ဂအထူးရေးမှူးချုပ်ကထောက်ပြပါတယ်။ဒီပေါ်ဒွန်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်။မတ်တင်ကီထိုက်ကပဲစူးစီးတင်ပြထားပါတယ်ရှင်။ရခိုင်ပြည်ပခဖြည့်ရှင်ရေးမှာအရှိတောင်အရှနိုင်ငံများအသင်းအာဆီယံဘက်ကမြန်မာအစိုးရနဲ့ပိုပြီးထိတွေ့ဆောင်ရွက်လာနေပြီးဒီဆောင်ရွက်ချက်တွေကိုကုလသမဂ္ဂဘက်ကအပြည့်အဝထောက်ခံတယ်လို့ကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ရခိုင်ပြည်ပခအရေးဖြည့်ရှင်ဖို့အတွက်အာဆီယံဘက်ကအထူးလုပ်ငန်းအဖွဲ့ဖွဲ့စည်းမယ်ဆိုတာကိုလည်းအာဆီယံအထူးရေးမှုကအတိပေးပြောဆိုကြောင်းလဲကုလအတွင်မှုချုပ်ကပြောပါတယ်ဒုက္ခတွေတွေဌာနေပြန်ရေးနဲ့ပတ်သက်ပြီးအာဆီယံအရေးပေါ်တုံ့ပြန်ရေးနဲ့လေ့လာဆန်းစစ်ရေးအဖွဲ့ကကနဦးလိုအပ်ချက်တွေကိုဆန်းစစ်လေ့လာထားတဲ့အစဉ်ခန်းစားပါအကြံပြုချက်တွေကိုအခောင့်ထည့်ဖို့နိုင်ဖို့အတွက်အထူးအဖွဲ့တစ်ခုဖွဲ့စည်းရေးအာဆီယံအတွင်မှုချုပ်ကအဆိုပြုထားတာပါအာဆီယံအတွင်မှုချုပ်ရဲ့အဆိုပြုချက်ကိုထောက်ခံတဲ့အကြောင်းလဲအာဆီယံထိပ်သီးတွေရဲ့အစည်းအဝေးပြီးကြေညာချက်မှာဖော်ပြပါတယ်ရခိုင်ပြည်ပခအရေးအာဆီယံရဲ့ပါဝင်ဆောင်ရွက်မှုကိုအပြည့်ထောက်ခံပြီးအထူးသဖြင့်တော့အင်ဒိုနီးရှားနိုင်ငံဘက်ကတိတ်ပြီးတက်တက်ကြွကြဆောင်ရွက်မှုအတွေ့အသည့်အမှတ်ပြုချီးကျူးတယ်လို့လဲကုလသမဂ္ဂအထူးအမှုချုပ်ကအာဆီယံထိပ်သီးအစည်းအဝေးအတွင်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရခိုင်ပြည်ပခဖြည့်ရှင်ရေးအတွက်အရေးကြီးဆုံးအချက်ကတော့လူမှုအတိုင်းဝိုင်းတွေကြားစစ်မှန်တဲ့တင့်မြတ်ရေးအတွက်အခြေအနေတွေဖန်တီးပေးဖို့ဖြစ်တယ်လို့လဲထပ်လောင်းပြောပါတယ်ဒါ့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်တဲ့အာဆီယံထိပ်သီးတွေနဲ့ဆွေးနွေးပွဲမှာလဲကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံရဲ့အခြေအနေပေါ်အထူးပဲစိုးရိမ်နေစေဖြစ်တယ်လို့ပြောဆိုခဲ့တာပါ
It remains, of course, Myanmar's responsibility to address the root causes and ensure a conducive environment for the safe, voluntary, dignified, and sustainable repatriation of refugees.
Pumu soya lara chini ma ni thay ni ya ya zepchete. Dukha de niyabya ya ti dukha. Khaim pina ya bawe mima ni ngan dunga chini ipo ma tu ve soya ni ware. Ngan ra tamma jay san nung ru na ni. Dukha de ru ni na. ဒီခိုင်ပြည်နယ်ကိုဘေကင်းလုံကြုံပြီးဆန္ဒအလျောက်သိခါစစ်စစ်ရေးရှိခံတဲ့ဌာနပြန်ရေးဖြစ်စေမဲ့အခြေအနေမျိုးအသေးစားဖန်တီးပေးဖို့နဲ့အရင်းခံအကြောင်းတရားတွေကိုဖြည့်ဆင်းပေးဖို့ကမြန်မာရဲ့တာဝန်ဖြစ်ပါတယ်
။ဒုက္ခသည်တွေနဲ့ယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ဆွေးနွေးမှုတွေလုပ်ဖို့အကူအညီလိုအပ်နေတဲ့အတိုင်းအဝိုင်းတွေအလားတူပဲဌာနပြန်ရေးလုပ်မဲ့ဒေသတွေမှာ လူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်သူတွေအပြည့်အဝအတားအဆီးမရှိဝင်ရောက်ခွင့်ရရှိဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကအာဆီယံထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်အကာအကွယ်ပေးရေးအခြေခံဝန်ဆောင်မှုတွေအခြေခံအဆောက်အအုံနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုအဓိကဆောင်ရွက်တဲ့ quick impact စီမံကိန်းတွေကိုလည်းအချိန်မဆိုင်မဲ့အတီးပြုတ်ပေးဖို့နောက်နိုင်ငံတွင်းမှာပဲအိုးအိမ်ဆွတ်ခွာတင်းရှောင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေအရေးကိုလည်းအမြန်ဖြေရှင်းနိုင်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းသွားပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေကလက်ရှိအစိုးရတက်တန့်တဲ့စေစားမကကာလကြာရှည်ရှိနေခဲ့ကြပြီး ရခိုင်ပြည်တနာအတိတ်အနဲ့ကိုအနေချင်းသိဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောဆိုချက်ကိုတုံ့ပြန်ပါတယ်။ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံမယ်။နောက်ကာကွယ်ပေးရမယ်သူတွေရဲ့အခွင့်အရေးနဲ့လုံခြုံရေးကိုကာကွယ်ပေးပါမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်ပခဖြစ်ရှင်ရဲ့အတွက်အာဆီယံရဲ့ကူညီမှုကိုကျေးဇူးတင်ရှိကြောင်းနဲ့ဒီပြည်တနာအပေါ်ဗက် င်းဆောင်ရွက်မယ်လို့လဲဒေါအောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနောက်လွတ်လပ်တဲ့အချက်လက်ရှာအဖွဲ့တို့ကိုဗက်လိုက်တယ်လို့ပြောဆိုပြီးပြည်ဝင်ခွင့်မပေးပါဘူး။ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးရန်တရား IIMM ကိုလည်းအတိအမှန်မပြုတ်သလိုပူပေါင်းဆောင်ရွက်မှုလည်းမလုပ်ဘူးလို့မြန်မာအစိုးရကပြောဆိုထားတာဖြစ်ပါတယ်။
မတ်တင်ကြီးထိုင်ပြပြသွားတာပါတနင်္လာနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်အခုတော့မြမရေးရာအစီအစဉ်ကိုနှာစင်ရမှာပါမန္တလေးမြို့ကအင်းဝအကတင်တန်းကျောင်းဆိုတာဝါရင့်တပင်ပညာရှင်ကြီးတွေကခြေလက်ဒေတာကစုကရေးတီဝါသနာရှင်လူငယ်လေးတွေအတွက်မြမရိုးရာတပင်ပညာကိုရှင်းမှုမပြတ်လက်ဆင့်ကမ်းတင်ကြားပေးနေတဲ့အမှုပညာကျောင်းဖြစ်ပါတယ်။မန္တလေးမြို့ကအင်းဝအကတင်တန်းကျောင်းကိုကျမတို့ BOE မြန်မာပိုင်းကဒေါခင်စိုးဝင်းတွားရောက်ရိုက်ကူးပြီးတော့တင်ဆက်ထားတာကိုကျမတို့နားဆင်ရအောင်ပါရှင
်။မန္တလေးမြို့မှာရှိတဲ့အင်းဝအကတင်တန်းကျောင်းလေးမှာသုကရည်တီအမှုပညာတွေကိုတင်ကြားပို့ချပေးနေတဲ့တဘာရင်အမှုပညာရှင်ကြီးမန်းမြူပန္ထရာဦးကျော်ဝင်းကတော့ရှင်းမှုမပြတ်တဲ့ဟန်နဲ့တင်နန်းပေးနေတယ်လို့ကုလူပြောပါတယ်
။ရှင်းဟောင်းဝင်းရဲ့ရိုးရာရည်ကြီးမှုဘယ်လိုထိမ့်သိမ်းရမလဲဆိုတာနံပါတ်၁ဘာဘာလို့တင်ပါတယ်။တင်တဲ့ခါကျတော့မြန်မာဇတ်တပင်မှာရိုးရာအတန်း၈မျိုးရှိတယ်။အဲ့ဒါပါလေယဒုယကံအေအန်လူရာတိတ္တတပြံပိုးလေအဲ့ဒါပင်မအခြေခံတာအခြေခံဆိုတော့ဘာဘာလို့အခုကလေးတွေကိုရောက်ရောက်ချင်းပဲဘာဘာလို့အဲ့ဒီအတန်း၈မျိုးအရင်တင်တယ်တင်ပြီးတဲ့အခါကျတော့ဘာကလေးတွေတင်လဲသို့အသောပညာအကပညာအဲ့ဒီအကပညာကိုချုပ်တာကဘာလဲစီဝါအဲ့တော့မြမရဲ့ရိုးရာဂီတမှာစီဝါဘယ်နှမျိုးရှိတယ်လဲဆိုတာကစဘာဘာလို့တင်တာမှာ
မြမာကဆိုတာခြေနဲ့ခါခေါင်းနဲ့ကိုဟန်အနေထားအချိုးကျကျလေ့ကျင့်ကြရပြီးတော့ဂန္ဓဝေမြောက်ဆရာကြီးရွှေတောင်းညိုနဲ့ဆရာမကြီးအမေဩဘာတောင်းတို့ရဲ့စံတွေအရတင်ကြားပေးနေတာလို့မန်းမြူပန္တရာဦးကျော်ဝင်းကရှင်းပြပါတယ်
။အမေတောင်းရဲ့ကကွက်ဒီဥပမာကျွန်တော်တို့ဓာတ်တော်တို့ဆရာကြီးဦးရွှေတောင်းညိုကအမေတောင်းရဲ့ကကွက်ထဲမှာပါတော့ဘဲချီညာလက်နင်းကွက်ကိုပူဇော်ယူရတာသွားတဲ့အခါမှာဟုတ်ဒီလိုလန်ကလန်ကလန်ကလန်ကလာစင်မရင်သာခြေကိုလှမ်းလို့အဲ့ဒီစင်မရင်သာခြေကိုလှမ်းနေရအမိတောင်းရဲ့လက်တီသူတို့ပြစ်လာတဲ့လက်ကတကယ်အယုတ်လက်ကလေးတွေစီကန်နဲ့အယူငင်းတင်သားဆိုပြီးတော့အယုတ်ကျိုးလေးသူတောင်းလေးကိုတောင်းစီကလေးဆွဲပြီးနောက်ဆုပ်လိုက်တော့ဟန်ပြီးဂုဒတိမျက်စိကမတော်အဲ့ဒီကပြီးတော့နော်စာသားလေးကဟောဒီလိုလားကရှေ့ကိုတို့လိုတမျိုးဟန်ထိုင်ရတာ
အကနဲ့အစူနီးပြဆရာမကြီးပန္ထရာဒေါ်မြင့်မြတ်ကြီးကလည်းဂီတနဲ့သဘင်ပညာကိုအခြေခံသင်ယူရင်းနဲ့မျိုးဆက်တဲ့လူငယ်တွေကိုစုကရည်တီပညာလက်ဆင့်ကမ်းပေးနေတယ်လို့ဆိုပါတယ
်။က
အမေတက်ခဲ့တဲ့သင်ငယ်ရတဲ့အနုပညာသုံးငူပြောအဲ့ဒါတွေကိုသူတို့အမေတို့ကလက်ချင်ကန်အမွေအဖြစ်ပြန်ပြီးတော့ဖြန့်ဝေရမယ်အခုဒီဒီဘက်ခေတ်ပိုင်းမှာကဒီသုံးငူပြောတွေကတော်တော်လေးကိုပြောက်ပွေလှနေပါဖြစ်နေတဲ့အချိန်မှာအမေတို့ကအခုဒီမျိုးဆက်တစ်တီကိုပြန်ပြီးတော့သူတို့ရဲ့အပိုင်းကဒီဥစ္စာကိုသူတို့လှုပ်စားခြင်းလှုပ်စားလုံးဆိုင်ရင်သူတို့တတ်ထားရမယ်အများနဲ့တွေ့တဲ့အချိန်မှာဒီဟာကဟောဒီလိုဟောဒီလိုပြောတယ်ဒါကဒီလိုဆိုတယ်ဒါကဒီလိုငိုတယ်ဒီသေးတက်ကဒီလိုဆိုရတယ်ဒီရတုကဒီလိုဆိုရတယ်ဆိုတာသူတို့ရဲ့ရှင်ထဲမှာပြန်ပြီးတော့ဖြန့်ဝေနိုင်လေဆိုရင်အမေတို့ကသင်ရချူနတ်ပါတယ
်ဒီလိုမျိုးဆက်တစ်တွေကိုတင် जा ပြတဲ့နေရာမှာအခက်အခဲစင်ခေါ်မှုတွေနဲ့လဲကြုံရတယ်လို့ဆရာမကရင်ဖွင့်ပါတယ
်ဒီအကဆိုတာကအမေတို့ကချီစစ်လက်စစ်ချီရိုးလက်ချိုးသင်ပေးလို့ရတယ်အတန်မှာကြတော့နည်းနည်းလေးအခက်ခဲတွေ့ပါတယ်ဘာလို့လဲဆိုတော့အတန်ပါရမီကပြည့်တဲ့လူကြတော့လေတအားပြည့်တယ်အတန်ပါသူနည်းနေတဲ့လူကြတော့အမေတို့ကသင်ရတာတော့နည်းနည်းပါပါတော့အခက်တွေ့တယ်ဒါပေမဲ့ရအောင်သင်တယ်ဒီနေ့မရရင်တို့မနှက်ဖန်ရမယ်မနှက်ဖန်မရရင်နောက်ရက်ကိုရရမယ်ဆိုတဲ့စိတ်နဲ့အမေတို့သင်ပေးပါတယ်ရှေ့လူတဲ့နောက်လူကတော်ရမယ်ဆရာတဲ့တပည့်ကတော်ရမယ်မိဘထက်သားသမီးကတော်ရမယ်ဆိုတဲ့အစိတ်ပိုင်းလေးတွေမှာရှိတယ်ရှိနေတော့အမေတို့ကဒီအမှုပညာကိုအမေတို့ရဲ့ရိုးရာမြမရိုးရာလူမျိုးတိုင်းလူမျိုးတိုင်းဟာရိုးရာဆိုတာရှိကြတာကြီးပဲเนาะအဲ့တော့တခြားလူမျိုးတွေကလည်းသူတို့ရိုးရာကိုထိမ့်သိမ့်တယ်လို့အမေတို့ဘက်ကမြမရိုးရာကိုလည်းထိမ့်သိမ့်ရမယ်ဆိုတော့ဒီအမှုပညာမြမအမှုပညာစောစောကဘာဘာပြောသွားတယ်လို့ပေါ့ကျေးလက်ဂီတမြမဂီတဓာရီမဟာဂီတတချင်းကြီးတွေဒီတချင်းကြီးတွေကိုပျောက်ပြက်မသွားအောင်အမေတို့ထိမ့်သိမ့်တယ်လို့ကြံတဲ့မျိုးဆက်တစ်တွေလဲထိမ့်သိမ့်နိုင်ပါစေလို့ပဲအမေကဆန္ဒပြုခြင်း
ခလေးစငယ်တွေရဲ့အခွင့်အရေးတည်တည်တည်တိုက်ဓာရီကအစကျောင်းအုပ်ချုပ်ရေးအဆုံးတာဝန်ယူပေးနေသူကျောင်းဆရာမလေးဒေါ်ထီထီနဲ့လဲမိတ်ဆက်ပေးပါရစေ
နောက်ပိုင်းမှာတို့လုပ်ပေးကြတာလေးရှိတယ်တခြား scale ပိုင်းပေါ့နော်ဒီ sexual education mind တွေလို့ပြင် child protection နဲ့ဒီကလေးတွေရဲ့တို့ child right ပေါ့နော်တို့ကိုတို့ကာကွယ်တတ်အောင်တို့ရဲ့ခွင့်ရေးလေးနားလည်လာအောင်ဒါမျိုးတွေလုပ်ပေးကြတာရှိတယ်အဲပြီးလို့ရှိရင်ဒီဟို self awareness ပေါ့နော်ဒါမျိုးလေးပေါ့အခုလောလောဆယ်တို့ဒီမှာလုပ်ပေးပြီးဒီလောက်တည်းမှာလုပ်ပေးထားရတာတော့ဒီpublic နဲ့ဒီဟို private ပေါ့နော်အဲ publicity နဲ့ဒီ private လေးမှာဘယ်လိုမျိုးနေထိုင်ကျင့်သုံးရမလဲဘယ်လိုမျိုးချက်လက်တွေကိုလိုက်နာရမလဲဆိုတာမျိုးလေးတော့တို့အလောက်ထိတော့လုပ်ပေးထားပြည့်ပေါ့နောက်ပိုင်းလုပ်ပေးချင်တာရတော့အများကြီးပေါ့ဟုတ်အဲဒီအကြောင်းကိုကိုယ်တိုင်စပြီးတောင်းအောင်လုပ်တယ်ဒီကလေးလေးကိုကြည့်ပြီးတော့တော်တော်ခက်တယ်ပေါ့နော်တော်တော်ခက်တယ်တို့တွေတကယ်ကို talent ရှိလို့ဒါလင်းလုံနိုင်နေပေါ့တကယ်လဲစိတ်ဝင်စားတို့တွေကိုအရင်ချီးကျူးတယ်အရင်လဲဂုဏ်ယူတယ်ပေါ့နော်အဲ့လိုမျိုးညီမကကိုနေနေရဲ့မှာရှိတဲ့ကလေးစိတ်ဝင်စားရဲ့ဆိုရင်အဲဝဲခမ်းပါလို့တကယ်လဲဟိုဘယ်လိုပြောမလဲဟိုတော်တော်များများကညီမလိုပဲညီမကလွယ်တယ်အဲဒီလောက်ပဲလောက်ပဲတကြံအကလောက်ပဲထင်ထားတာဆိုတော့လေအဲ့လောက်လေးကတော့လွယ်တယ်လို့ပဲထင်ထားတာဆိုတော့အဲတကယ်ဟိုနက်နက်ချွတ်ချွတ်လေ့လာလဲပါပေါ့နော်လေ့လာကြည့်ပါညီမကအရန်ကိုဘယ်လိုပြောမလဲသူနီးသူစနစ်နဲ့ရှိရပေါ့နော်အဲလေကိုထဲထဲဝင်ကြည့်အောင်လို့ဒီညီမလိုမျိုးတွေထဲထဲဝင်ပြောင်းလာပြီးလေ့လာလဲပါလို့ပြောချင်ပါတယ
်အင်းဝအကတင်နန်းကျောင်းရဲ့မန်နေဂျာကိုအောင်ကျော်ထွန်းကတော့ခစ်ပြောင်းလာတာနဲ့အမျှမိဘတွေကလည်းသားသမီးတွေကိုအမှုပညာနဲ့အသက်မွေးဝန်းချောင်းကြမှာကိုဘဝင်မကြတာတွေလည်းရှိနေတာမို့စုကရည်တီးဝါသနာရှင်တွေရှာရတာခက်ခဲလာတယ်လို့ဆိုပါတယ
်ဒီကျောင်းသားအဓိကပေါ့စိတ်ဝင်စားမှုရှိတဲ့ကျောင်းသားကျွန်တော်တို့ကရှာတာခက်ခဲရှိပါတယ်ဆိုကျွန်တော်တို့ဒီနှစ်မှာကျောင်းသား73ယောက်ရှိပါတယ်အများသောအားဖြင့်73ယောက်မှဆိုရင်12ယောက်ကကျွန်တော်နေရကျောင်းသားတွေပေါ့ကျွန်တော်တို့အနေတွေကိုလိုက်ပြီးတော့ကျွန်တော်တို့ကကျောင်းသားရှာတယ်ကျောင်းသားရှာတဲ့မှာတချို့ကလေးတွေကဘာနာပါတယ်ဒါပေမဲ့တချို့မိဘတွေကသားသမီးတွေကိုဝန်ုပညာရှင်တွေအတမွေးဝန်ကြောင်မှုမလုပ်စေချင်ကြဘူးအဲဆိုတော့တချို့ကလေးတွေဆိုရင်ကျောင်းကိုရောက်လာတယ်မိဘတွေမသိဘဲနဲ့အခုပြေးလာကြတယ်အဲမိဘတွေအဲ့ဒါကျွန်တော်တို့ပြန်လှုပ်ရတာအဲ့လိုမျိုးတွေလည်းရှိပါတယ်အဓိကတော့ဒီကျောင်းသားရှာတဲ့နေရာကျကျွန်တော်တို့ရိုးရိုးကျောင်းသားရှာတာလည်းမတူဘူးဒီအနုပညာဟိုပေါ့ဒီပါရမီရှိမရှိကိုကျွန်တော်တို့ကအဲ့ဒါလည်းစစ်ရပါသေးတယ်။မဟုတ်တချို့ကျောင်းသားတချို့ကလာကြတယ်ကျွန်တော်တို့စစ်ကြည့်တဲ့အခါမှာသူကအတန်အမကြိုက်ဘူး။နောက်ပြီးအကမှလည်းဟိုစီးကြွားွားကြမရှိဘူးပေါ့။အဲ့ဒါမျိုးကြကျွန်တော်ကပါရမီရှိတဲ့ကလေးကြတင်လို့မရဘူးပေါ့။အဲ့ဒါမျိုးကလေးမျိုးတွေလည်းရှိပါတယ်။အဓိကဟိုခြုံပြီးပြောရရင်တော့ကျောင်းသားရှာရတဲ့အကက်ခဲပေါ့။ဟုတ်ကဲ့
။မွန်ပြည်နယ်မော်လမြိုင်မြို့ကနေတင်နန်းကျောင်းလာတဲ့တဲ့မောင်မြတ်သူအောင်ကတော့ Facebook မှာဒီကျောင်းရဲ့ကြော်ညာကိုတွေ့ပြီးတော့ဇမင်းသားအဖြစ်ကိုယ်တိုင်တရုတ်ဆောင်ပြီးတော့ဧကံဖြိုပြေးကြပါတယ်တဲ့
မြန်မာကဘာလို့ကြိုက်နေကြတာလဲဆိုတော့ကျွန်တော်တို့ငယ်ရဆိုရင်ယူအမဆိုဇက်ပွဲတွေပါတယ်လက်ကကြတယ်လက်ကတော့ဇက်ပွဲတွေကြီးတာများတော့စင်ပေါ်မှာဖြိုပိတ်တက်တွေဖြိုပြနေရတဲ့အရသာကိုကိုယ်တိုင်ကိုယ်ကျဖြိုပြခြင်းလဲအဲ့ဒါတစ်ချက်ပါတယ်နောက်တဲ့ဒီမြန်မာအကဆိုတာကလည်းမြန်မာလူမျိုးတွေဖြစ်နေတယ်ဒီမြန်မာရဲ့အမွေနှစ်ဦးတဲ့ကဘာတရားကိုပြချင်နေတဲ့အတွက်ကြောင့်မြန်မာကဝန်သာပါလားဒီလိုလာဖို့ကြတော့တဘောတူတော့ဆိုတော့ကျွန်တော်ဝါသနာပါလားတန်ကြာချောင်းတက်ချင်တာငငယ်လေးရဲ့ခွင့်တောင်းခဲ့တဲ့ငငယ်လေးတဲ့ဒါမဲ့ခွင့်ပြုဘယ်ရမခွင့်ပြုတော့ဒီခုနှစ်တန်းချောင်းထွက်ပြီးအသက်16လောက်မှခွင့်ပြုလာဒီလိုလာဖို့ပြောလာတော့ခဏခဏပြောလေမြန်မာကားကိုဝါသနာပါပြီးတော့တက်ချင်တဲ့အမေအမေကပြောတယ်ပေါ့မတက်နဲ့ပေါ့ဘာဖြစ်လဲညာဖြစ်တယ်ပေါ့အမေကဆိုတော့မခွဲချင်တာလည်းပါတယ်ပေါ့သားသမီးကိုအဲ့ဒါခွင့်မပြုဘူးမနှစ်တော်မှအဲ့ဒါနဲ့တက်ချင်နေဆိုအင်တာဗျူးတက်ဖြည်တဲ့ဖြည်လို့အောင်ရင်အမေလိုက်ပို့ပေးမယ်ဆိုတော့ဒါအင်တာဗျူးလက်ဖြည်တာအောင်တော့ဒါအမေလည်းပို့ပေးတယ
်ကချင်ပြည်နယ်ပူတာဝင်းမြို့ကနေအင်းဝအကတဲ့နန်းချောင်းကိုလာတက်သူကတော့ဝါသနာရှင်မတ်ဖူးဖူးဝေပါပဲ
မတ်တူရှင်တပြအဲ့လိုသွေးရအဲ့လိုပဲပါလာတာအဖေကတော့အတီးလေးပါရောလိုက်တယ်အဲ့လိုအော်လမ်းရကျော်ဖြစ်ချင်တာအမျိုးကျော်ကြားချင်တယ
်ဒီအင်းဝတင်နန်းကျောင်းကတင်နန်းသူတင်နန်းသားတွေအတွက်စာဝင်နေရေးကအစတာဝန်ယူထားပြီးတော့ဂီတနဲ့သတင်းပညာအခြေခံတွေကိုတင်ယူရင်းနဲ့တစ်ဖက်ကလည်းအလဲတန်းနဲ့အထက်တန်းကျောင်းတွေမှာပညာဆက်လက်တင်ယူနိုင်အောင်စီစဉ်ပေးထားတယ်လို့ကျောင်းအုပ်ချုပ်ရေးမှုအဖွဲ့ကရှင်းပြပါတယ်ဒီကျောင်းအတွက်တစ်ဖက်တစ်လမ်းကဝင်ငွေရအောင်နောက်တင်နန်းသားတင်နန်းလူတွေကလည်းသူတို့တတ်ထားတဲ့ပညာတွေကိုလက်တွေအစွမ်းပြနိုင်အောင်အတွက်ညနေခင်းနေမှာကဘာလက်ခီးသွားတွေကိုဖြောပြတဲ့အစည်းအဝေးတွေနဲ့ရှင်းမှုမပြနေလက်ဖြောပြနေတယ်လို့ကျောင်းမန်နေဂျာကိုအောင်ကျော်ထွန်းကရှင်းပြပါတယ
်။တင်နန်းကျောင်းရဲ့ကျွန်တော်တို့အဓိကရွေးချက်ကတော့ဒီမြန်မာယူရရင်ချင်းမှုအမွေနဲ့တည်းအခုခင်ခုနကပြောတဲ့ဆရာကြီးဆရာမကြီးတွေသူတို့ရဲ့ပညာရက်တွေကိုမျိုးဆက်တွေကိုလက်ဆင့်ကံအရာကတော့အဓိကပါเนาะအဲလက်ဆင့်ကမ်းတာကိုမျိုးဆက်သစ်တွေကနေအဲ့ဒါတွေခံယူရခံပြီးတော့အဲ့ဒါတွေကိုတို့ဒီအတမွေးဝမ်းကြောင်းပြုမယ်အဲ့ဒါမျိုးပေါ့အတမွေးဝမ်းကြောင်းပြုနိုင်တော့တဲ့အထီးကို level တော့တွေကျွန်တော်တို့ကအသင်ပေးတာပါအဲ့ဒါမျိုးလည်းကျွန်တော်နောက်ထပ်တိုးချက်ကိုရှိပါတယ်အခုဆိုရင်ကျွန်တော်ဒီနေ့မှာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကဆိုရင်ကျွန်တော်တို့အင်ဝါအမြန်မာကာဇန်နယ်ကျောင်းရှိမယ်ကျွန်တော်တို့ဒီမြန်မာကာဇတ်ယုံရှိမယ်အဲ့ဒီကုပေါ့အခုဒီနေ့မှာကျွန်တော်တို့ project တစ်ခုထပ်တိုးတာပါလဲဆိုတော့ကျွန်တော်အင်ဝါမြေဝိုင်းသဘင်ဆိုတဲ့ဟာလေးကိုဖွဲ့လိုက်တယ်ပေါ်လေတာလေကျွန်တော်တို့ဒီကြောင်းကနေပြီးတော့ဒီကြောင်းပြီးတဲ့ကြောင်းသား9ယောက်နဲ့ကျွန်တော်တို့အင်ဝါမြေပိုင်းသဖင်ဆိုတာလေးကိုဖွဲ့တယ်ဖွဲ့ပြီးတော့သူတို့အဲ့ကြောင်းသား9ယောက်ရဲ့အလုပ်ကိုင်းအခွင့်အလမ်းတွေကျွန်တော်တို့အဲ့ကြောင်းအဲ့မြေပိုင်းသဖင်ကနေပြီးကျွန်တော်တို့အမဟိုတယ်ပွဲတွေနောက်ပြီးတော့ဒီ tourist cruise တွေနောက်ပြီးတော့ရက်ွက်ဖျားပွဲတွေမှာကျွန်တော်တို့ကလိုက်လံကပြဆွေးပြီးတော့ဒီကြောင်းသားနောက်ပြီးတော့ကြောင်းရဲ့အဝါကိုလည်းကျွန်တော်တို့ကကြောင်းညာပြီးသားဖြစ်ရင်နောက်ပြီးတော့ကြောင်းသားတွေကိုလည်းကျွန်တော်တို့အလုပ်ကိုင်းပေးရင်နောက်ပြီးတော့ခုနပြောတဲ့မြေမယဉ်ကျေးမှုကိုကျွန်တော်တို့ကခုနကပြောတဲ့လူလူကြားမှာပြန်ချပြတဲ့အမျိုးပေါ့ကျွန်တော်လောလောဆယ်မှာဆိုရင်ကျွန်တော်တို့မြေကြီးနားဘက်မှာကပ်ပြီးနေပြည်တော်ဘက်မှာကပ်ပြီးကျွန်တော်တို့ပကုတ်ကူဘက်မှာခီးစဉ်၃ခုကျွန်တော်ထွက်ပြီးပါပြီအဲဆိုရင်လူတွေရဲ့တုံ့ပြန်မှုကဘာဖြစ်ဆိုမြန်မာရေရွာယဉ်ကျေးမှုစစ်စစ်ကိုကြည့်ရတော့လေသူတို့ကြိုက်လဲကြိုက်ပါတယ်ကျွန်တော်တို့ဒီမြေဝိုင်းသဘင်ဆိုတဲ့အတိုင်းပဲကျွန်တော်မြေကြီးပေါ်မှာဒီဟိုဟာလေးခင်းလိုက်တယ်ကော်စောလေးတွေခန့်လိုက်တယ်ကျွန်တော်စပီကာလေးတွေထောင်လိုက်တယ်ပက်ဒလာလေးနဲ့ကျွန်တော်တို့ဒိုးကြောင်လေးနဲ့အုပ်ဆုံလေးနဲ့ပေါ့ပေါ့ပွားလေးပဲတဲ့လူ100 200လောက်အေးဆေးကြီးအဲ့ဒါလေးတော့ကျွန်တော်တို့ထပ်ပြီးထိုးချက်ထားပါတယ်ဟုတ
်ဒေါက်ကေဆိုဝဲစီစဉ်တင်ဆက်ခဲ့တဲ့မန္တလေးကအင်းဝအကတင်းနန်းကျောင်းအကြောင်းပါရှင် VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့ညအစီအစဉ်မှာလည်းအခုလိုမြမရေးရာအစီအစဉ်တွေကိုကြည့်ရှုအားပေးနိုင်ကြပါတယ် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
ဒီ OE မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကျမတို့မီတာလှိုင်းအပြောင်းလဲတချို့ရှိတယ်ဆိုတာကိုလည်းအသိပေးပါရစေရှင်။အခုထုတ်လွှင့်နေတဲ့မီတာလှိုင်းတွေကတော့လှိုင်းဒိုမီတာ32 kHz 9335လှိုင်းဒိုမီတာ40 kHz 9489လှိုင်းဒိုမီတာ48 kHz 6153နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြကပ္ပသတင်းများစာရာတွေကိုနားဆင်ရမှာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာနာမည်ပေါက်ဖို့လားအခွန်ပြဿနာနဲ့အလုတ်ရှုပ်စေဖို့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်အခုရဲ့ပိုင်းလူပြောအများဆုံးသတင်းတစ်ခုကတော့လာမယ့်2020ဇန်နဝါရီလကစပြီးကားလိုင်စင်တက်တန်းတိုးရင်နာမည်ပေါက်ဖြစ်မှတိုးပြီးတော့မယ်ဆိုပြီးကုန်လမ်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညနာကကြေညာလိုက်တဲ့ကိစ္စပါပဲနာမည်ပေါက်လုပ်ပါဆိုတာကိုစီးနေတဲ့ကားကိုကညနာမှာနာမည်သွားပြောင်းလဲရုံနဲ့ပြီးတဲ့ကိစ္စမဟုတ်ပဲအခွန်မှာဆောင်ရမယ့်ပြဿနာရှိနေလို့အဖွဲ့အစည်းတချို့လူပုဂ္ဂိုလ်အတော်များများကဆန့်ကျင်ကြောင်းဒီလုပ်ငန်းစဉ်ကိုပြန်ပြီးစဉ်းစားသုံးသပ်ပေးဖို့ဝေဖန်ပြောဆိုနေကြပါပြီလက်ရှိမြန်မာနိုင်ငံမှာလူစည်းကားအစီးရေ၅သိန်းခွဲကျော်ရှိနေတာမို့ဒီပြဿနာဟာတိမ့်နဲ့ချီတဲ့လူလက်တန်းစားမိသားစုတွေနဲ့ဆက်နွယ်သက်ဆိုင်နေတဲ့ကိစ္စလည်းဖြစ်နေတာမို့အရေးကြီးတယ်လို့ပြောမယ်ဆိုပြောလို့ရနိုင်တဲ့ပြဿနာတစ်ခုပါ။ကာညာနာရဲ့ထုတ်ပြန်ချက်ကဘာလဲ။ရွေချက်ကဘာဖြစ်မလဲ။အဲ့လိုကောက်ထည်ဖို့ရင်ဘာဖြစ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်
။တိကျတဲ့ရပိုင်းထုတ်ပြန်ခဲ့တဲ့ကာညာနာရဲ့ကြေညာချက်ထဲမှာပတ်ပုံတင်ထားတဲ့ကားရီရဲ့ပိုင်းရှင်အမည်ငယ်ရဲ့လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ Radio Frequency Identification RFID စနစ်နဲ့ချိတ်ဆက်ဖို့အများကြီးအရေးပါတဲ့အကြောင်းကားတစ်စီးအတွက်အရင်ကပြည်ရင်းအခွန်ကကောက်တဲ့အခွန်နှုန်းဟာ15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိဖြစ်တဲ့အကြောင်းအခုနောက်ဆုံးပြဋ္ဌာန်းလိုက်တဲ့ဥပဒေအရဆိုရင်တော့အခွန်ပေးနိုင်တဲ့အနေအထားရောက်လာပြီးအခွန်တက်တာခွင့်တန့်တက်ကာလအတွင်းကားပိုင်ရှင်တိုင်းနာမည်လိပ်စာမှန်မှန်ကန်ကန်ပြောင်းလဲမှတ်တမ်းတင်ဖို့အခွင့်အလမ်းကောင်းဆိုပြီးဖော်ပြထားပါတယ်စက်တီဖော်ပြထားတာကကားညနာအနေနဲ့လာမယ့်2020ဇန်နဝါရီကစပြီးကားမှတ်ပုံတင်တဲ့လုပ်ငန်းတွေလုပ်တဲ့အခါပိုင်ရှင်ကိုယ်တိုင်လာရင်လားဒါမှမဟုတ်ပိုင်ရှင်ရဲ့မှတ်ပုံတင်မူရင်းအိမ်တော်စုစရာမူရင်းယူလာပြီးအဲ့ဒါတွေနဲ့တိုက်ဆိုင်စီစစ်ဆောင်ရွက်သွားမယ်အဲ့လိုတင်ပြနိုင်ခြင်းမရှိရင်ကားပိုင်ရှင်နာမည်ပြောင်းဖို့ပြည်ရင်းခေါ်မှာဝင်ငွေခွန်စောင့်စီမယ်လို့ဖော်ပြထားပါတယ်ဒီနေရာမှာလက်ရှိမြန်မာနိုင်ငံကကားပိုင်ရှင်တွေရဲ့အနေအထားကိုဖော်ပြလိုပါတယ်။နိုင်ငံသားကနေကားတင်သွင်းတဲ့အခါဒါမှမဟုတ်တည်ရင်းမှာပဲကုမ္ပဏီတွေကနေရောင်းတဲ့ကားတစ်တွေကိုဝယ်တဲ့အခါဝင်ငွေခွန်ပြပြီးဒါမှမဟုတ်ဝင်ငွေခွန်ဆောင်ပြီးမှဝယ်လို့ရပါတယ်။အဲ့ဒီပထမဦးဆုံးအခွန်ဆောင်ထားပြီးသူတွေကနေနောက်ထပ်အဆင့်ဆင့်ရောင်းဝယ်ကြရမှာတော့တကယ့်အများစုကြီးကအခွန်သွားမဆောင်နာမည်မပြောင်းကြတော့ပါဘူး။အကြောင်းကတော့ရိုးရှင်းပါတယ်။အခွန်ကများလွန်းလို့ဖြစ်ပါတယ်။နောက်တစ်ချက်ကားရောင်းလိုက်သူဟာသူ့ရောင်းလိုက်ကြောင်းအထောက်အထားတွေနဲ့တကွအခွန်ရုံးကိုပြန်သွားပြီးသူ့အခွန်သူ့ပြန်ရအောင်လုပ်လို့ရတဲ့ပြဋ္ဌာန်းချက်ရှိပေမယ့်ကျိုးနီစနစ်များပြီးရှုပ်ထွေးတာကြောင့်ဘယ်သူမှသွားမလုပ်ကြဘဲကားကိုဒီအတိုင်းအစစ်စစ်လက်လွဲရောင်းလိုက်ကြတာတွေကြောင့်လည်းပါပါတယ်
။လက်ရှိဂျပန်တစ်ပတ်ရဲ့အင်ဂျင်ပါဝါ 1300cc ပတ်ဝန်းကျင်ကားဟောင်းတွေဟာကျပ်သိန်း150ကနေ200ကျော်ဝန်းကျင်ကြားတန်ကြီးရှိနေပါလေအဲဒီကားတွေကိုနာမည်ပေါက်လုပ်ဖို့အခွန်ဆောင်မယ်ဆိုရင်အခွန်ဥပဒေဟောင်းရကားဟောင်းစည်းအတွက်ကျပ်22သိန်းကနေကျပ်ငွေ330အထိအခွန်ဆောင်ရမှာဖြစ်နေလို့ပါပဲဒီထက်မော်ဒယ်မြင့်တန်ဖိုးမြင့်ကားတွေဆိုရင်တော့အဲ့ဒီထက်အခွန်ပမာဏများနေမှာဖြစ်ပါတယ်ဒါကြောင့်အခွန်မဆောင်ပဲတစ်လက်ကနေတစ်လက်ပြောင်းရောင်းဝယ်စီးလိုင်စင်သက်တမ်းတိုးရင်မူရင်းခွန်ဆောင်ထားသူရဲ့မှတ်ပုံတွေမိတူယူသွားပြီးသွားတိုးလိုက်ရုံပါပဲအခုကာညာနာပြောတာကတော့2019ပြည်တော်စုအခွန်ကောက်ဥပဒေပြေရအခွန်နှုန်းထားဟာ
จัดไปที่ท้องอ้อสวยอคุณต้องอยากให้น้องเราไปสวรรค์มาบุอันนี้อคุณน้องจะตายรู้คุณสาวบีคุณนั่นแม่กูเปียงท่าจับบุเปียงสูไรเดี๋ยวจะบอกว่าไหมที่นี่มาการงานอะไรแต่แกยิ้มแย้มเจ๊สิกาบาปิมเลสุราเยจิลาบาร์เลยในงานนอเตียวบุรีสมุยลงจงยิ่งตัวละตามมั่งหัวอคุณปู่ย่าลายีลาสุราอติชาร์ร็อปเปียงมาทับเอาอคุณปู่ย่าลายีส่วนนี้เนาะมีเสียไม่กูนี่สิลาบาร์เลยอคุณอุบลีมากาดซีกูอคุณสาวบีเวทายน เจียงยองเนี่ยค่ะอคุณยองเปลี่ยนตัวดีก็อคุณขันจ้ากุ้งกูเปลี่ยนยูรุยานีรามูอคุณโตบียาลาบูสุรากาเล่แต่แกอุบลีได้ส่วนไม่ใช่ไหนมาวนอกจากเช่การงานนายสุยาอคุณนัทท้องสกูปีท้องสุอคุณอุบลียาอคุณตัดตากุ้งติวทายแต่จากอคุณสามีเนี่ยไม่จ้างท่าจ้าบาลุส่วนนอกจากนี้อคุณน้องทารีปงแม่ได้สังอาการนี่ต้องเสียยังไงน้องจ้าเปลี่ยนยันตัวเองเป็นลูกสาวจ้ามเนี่ยสุรีมีกูมาวิ เอริเฉินใจอคุณน้องเปลี่ยนตัวมาโมแม้แต่จะสร้างน้องเปลี่ยนเพื่อตัวมาพอดีประตูมาอคุณมาสร้างนั่นไม่มาเปลี่ยนหรอกเว้ยยาวหน้าเวลาเลยและสิเฉินในห้องใจเปลี่ยนยาวตัวนั้นหรือเปล่าเว้ยเอริลูกเฉินในห้องเปลี่ยนยาวตัวไม่สุ่ยอคุณการงานก็จริงอะไรชีวิตเจ้าถ้ามียาวตัวมาไม่เข้าบ่าวที่นี่มาโกเวทาร์กาดซีก็เนี่ยไม่เป้าอ่างเล่าท้าวลูเรสุเรกิสาอันนี้บ้าดูประตูมาไม่ใช่บ่าวแต่เป็นแม่อคุณทักหาทักกาเกิดตัวเตยอันนี้เรกิส
နဲ့သွားရင်ဆိုင်ရမယ့်ကိစ္စစတာတွေကိုတော့သဘောမတူနိုင်ဖြစ်နေကြတာပါလက်ရှိမြန်မာနိုင်ငံထဲမှာစီးနေကြတဲ့အရေးအတွက်အများဆုံးအင်ဂျင်ပါဝါ 1300cc ဝန်းကျင်ဂျပန်တပည့်ရဲ့ကားတွေဟာဂျပန်နိုင်ငံမှာဒေါ်လာ3,000ကျပ်ငွေနဲ့ဆိုသိန်း40-50ထက်မပူပါဘူးတင်မောတင်ကအကောက်ခွန်ရှင်းလင်းကကတ်စတမ်ကွန်တီရင်းခွန်နဲ့မော်တော်ယာဉ်မှတ်ပုံတင်လုတ်တဲ့အခါအဲ့ဒါတွေပေါင်းလိုက်တဲ့အခါတစည်းကျပ်သိန်း150ကနေ200အထိရောက်သွားရတာမျိုးပါအဲ့ဒီတည်းမှာအခွန်အခအထူးသဖြင့်ကာညာနာကကောက်ခံတဲ့မော်တော်ယာဉ်မှတ်ပုံတင်ကြီးဟာအများဆုံးပဲဖြစ်ပါတယ်အဲ့ဒီလိုမတန်တဆဈေးကြီးပေးဝယ်ထားကြရလို့လေတည်သူတွေဟာနောက်ထပ်အခွန်ထပ်မဆောင်ခြင်းအခွန်ရုံးနဲ့မဆက်ဆံခြင်းဖြစ်နေကြတာပ
ါတစ်ဖက်မှာပြန်ကြည့်လိုက်ရင်မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာတော့အခွန်ရရှိမှုအနည်းဆုံးနိုင်ငံဖြစ်နေသေးတာတွေ့နိုင်ပါတယ်2019ကမ္ဘာ့ဘဏ်စည်းရုံးအရအခွန်ရဝင်တဲ့တိုင်းပြည် GDP အချိုးမှာမြန်မာက600ခန့်တုံးပဲရှိပြီးအ ਨੇ ဆုံးမှာမြန်မာနဲ့ကပ်ရဲ့အင်ဒိုနီးရှားတော့10ခန့်တုံးနီးပါးကမ္ဘောဒီးယားလိုနိုင်ငံမျိုးတော့16ခန့်တုံးနီးပါးရှိနေပါတယ်ဒီအတွက်အခွန်ဝင်ငွေတိုးတက်အောင်လုပ်သင့်တာမှန်ပေမဲ့ဥပဒေအတိုင်းသာသွားရရင်အခုလိုအခွန်လဲတိုးပြီးမရရှင်းတော့လည်းမညီတဲ့လုပ်ရမျိုးမလုပ်ပဲအခြားကောက်သိကောက်ထိုက်တဲ့နေရာတွေကနေအခွန်ပိုရလာအောင်ကောက်ဖို့ပဲလိုပါတယ်အရေးကြီးဆုံးကတော့နိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးနဲ့စီကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးအတွက်ဆိုရင်ကားနံပါတ်ပေါက်ဖြစ်အောင်လုပ်ရမယ့်ကိစ္စကိုအခြားနိုင်ငံတွေနီးတူအခွန်ပြဿနာနဲ့ဆက်ဆက်မထားဘဲပြီးသက်အကောင့်ထဲဖော်သင့်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်အစီအစဉ်ပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနှိပ်စက်ပေးကြပါမယ်
ရရှိမှာညမာယူရနှစ်သက်တကြံကာလမှာတန်ကြပ်နဲ့ဝေဖန်ပြီးလို့ဖန်ခါရတဲ့ဒီဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့သားတွေထောင်ချခံရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်ကလည်းဒီအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်ပြီးလို့တကြွသူတော်များများဖန်ခံကြတရားစွဲခံကြရပါတယ်။လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီအခြေခံတက်ကိုအမှတ်ကန်ချက်မပေးနိုင်တဲ့အခြေအနေဘာကြောင့်ပါလဲ။လာမယ့်အင်္ဂါနေ့ညတရားလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားနိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော်ရရှင်တွေကိုကျေးဇူးပါခင်ဗျာ။
ကဒါညိုစီစဉ်တင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ
ာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအတေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်တော်ရရှင်တွေနောက်ပိုင်းမှာတော့ကျွန်တော်တို့စီကိုစားလိုက်ကနေတိတ်ပြီးစာမရေးကြတော့ဘဲနဲ့ email ပို့တာတိတ်မတွေ့ရတော့ပါဘူးဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါသေး Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျွန်တော်တို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်လေဝေဖန်တာဒါမှမဟုတ်လေဆဲတဲ့စာတွေပို့လာကြတာပါဒီမှာတော်ရရှင်ဈေးရဖြူကမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာအားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတိုလေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော်ရရှင်ကတော့ VOE ကိုအမြဲတမ်းနားဆင်နေသူပါတဲ့တစ်ခါတစ်ခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါတယ်အချိန်နဲ့တပြေးညီအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ကိုတိုင်းပြည်မှာမဟုတ်တော့ VOE ကပြည်ပရောက်မြန်မာတွေအတွက်အားစေတစ်ခွက်လိုပါပဲအဖွဲ့သားတွေကျမ်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာရီကိုအမြဲတမ်းအရေးတူပြန်ကြားပေးလို့အထူးပျော်ရွှင်ရပါတယ်။ VOE အစီအစဉ်တွေကနေပြီးတော့မြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်။အဖွဲ့သားတွေအားလုံးကျန်းမာပါစေဆိုပြီးဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကောင်းငင်။ကိုထင်းလွင်ကတော့ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလူရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါရဲ့ဗျာ။ပေးတဲ့ဆုနဲ့ပြေးပါစေရှင်။VOE ကိုသူသိကျင်တာလေးစာတို့ရေးပြောမေးလာရဲနောက်ထပ်တော်ရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့တော်ရရှင်မှာသူကမင်္ဂလာပါ VOE ရေးစာမှုလေးပို့ပေးလို့ရမလားတဲ့လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမဲ့ဆောင်းပါလေးပါတဲ့ဟုတ်ကဲ့ကိုချမ်းသာထွန်းတဲ့သူ့လိုပဲတခြားစာမှုလေးတွေဆောင်းပါလေးတွေပို့ခြင်းနဲ့ဆိုတဲ့တော်ရရှင်တွေကိုတပါးရဲ့ပြန်ကြားပေးခြင်းပါလေကျွန်တော်တို့ VOE ကိုရေးလာတဲ့စာတွေကိုအခုကျွန်မပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရယ်ကိုပိုင်းအမြင်ရေးလာကြတာတွေကိုလည်းကျွန်တော်တို့ဖော်ပြပေးပါရယ်ဒါမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုပ်မြင်သံကြားတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလေးတခု Messenger ကနေလှမ်းမိလာတာပါ။ဘလိုမျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါလဲတဲ့။ဟုတ်ကဲ့ကျမ Messenger ကနေပြောလဲပြန်ချပေးထားပါတယ်ရှင်။ဒီတော့ရှင်ကကျမတို့ VOE အစီအစဉ်မှာပါဝင်ခြင်းနဲ့ဆိုပြီးတော့မေးလာလို့ဟုတ်ကဲ့ကျမတို့စီကိုတော်ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတိတိချင်းတောင်းလာတွေကို VOE ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာပါဒီနေရာမှာလည်းအခုအစာရေးစလို့ Messenger ကနေပြီးတော့အစာရေးနိုင်ပါတယ် email ပို့ပေးခြင်းနဲ့ဆိုရင်လည်း VOE မြန်မာပိုင်း email လိပ်စာ bambi@voanews.com ကိုစာရေးပို့နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဦးကျော်တင်ဆိုတဲ့ VOE ရဲ့တော်ရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြောပဲစာရေးလာတာပါ။နှစ်ရှည်နားဆင်လာခဲ့တဲ့တော်ရရှင်တူဖြစ်ပါတယ်တဲ့
။ VOE ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိရေဒီယိုကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ခုနိုင်ငံပြည်သူများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOE ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါတယ်ဗျာ။နောက်လဲရေရှည်သတင်းတုံ့လွန်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်။
ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဥကြော်တင်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်တိုးတိုးကာယန်လေးဆိုရဲနောက်ထပ်တော်ရရှင်ကတော့ VOE ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ် VOE ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်သတင်းမှန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOE ကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဒီတော်ရရှင်တိုးတိုးကာယန်လေးနဲ့တကွ VOE ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့တော်ရရှင်တွေအားလုံးကို VOE ရအထူးကျေးဇူးတင်ပါတယ်မျိုးစော်ဆိုတဲ့တော်ရရှင်ရဲ့ Messenger စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါလေ
။မင်္ဂလာပါ VOE ကျွန်တော်က VOE တောတာရှင်တူပါ။ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါ။မလေးရှားမှနေတုန်းက Facebook မှာအမြဲနားဆင်ပါတယ်။အခုမြန်မာပြည်တန်ရောက်တော့နေမှာ Internet တိတ်မမိတော့ Radio ဝယ်ပြီးအမြဲမနက်6နာရီ VOE သတင်းစီစဉ်နေ့တိုင်းနားဆင်အားပေးပါတယ်။ကျွန်တော် VOE ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါ။ဒါမှမဟုတ် VOE တစ်စိတ်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီတော့ရှင်မျိုးစော်ကသူ့ရဲ့လိပ်စာလေးထည့်ပေးလာတာပါကျမတို့ဒီ VOE ကနေပြီးတော့နှစ်စဉ်နှစ်ကုန်တဲ့နှစ်ဦးချိန်နဲ့မှာတော့ရှင်တွေကို VOE အမှတ်တရပြက်ကရင်တွေပို့ပေးနေပါတယ်အဲဒါကြရင်ပြက်ကရင်ပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့တာမျိုးတော့မရှိပါဘူးဒါမှမဟုတ်ကျမတို့ VOE ကနေပြီးတော့ဒီ VOE နဲ့တော့ရှင်တွေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလုပ်တက်ပါရဲ့အဲ့ချိန်ဒီမှာဆိုရင်တော့ကျမတို့ VOE တော့ရှင်တွေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါရရှင်အပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် ရှင်နေကိုပိုင်ထင်မြင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။သရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်။
မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကိုင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားကြတာပါ။ခုလိုမျိုးမရိမှုမှာအာဏာရောငွေပါဖိအားပေးလိုက်တော့ပြောင်းလဲရဲတာမဆန်းပါဘူး။ VOA ရေးစကားဆက်မေးပြစီမြန်မာပြည်ကိုဘသူအုပ်ချုပ်နေတယ်ထင်ပါလဲ။အတိတ်တုန်းကသူတို့အုပ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါ။ဒီမှန်တရားကိုကျွန်တော်တို့မှေ့ထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာအရေးညာအရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်မြင်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ဒန်ရီဒမ်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင့်လုံးဝမကြားချင်တော့ပါတဲ့ဘာကြောင့်များပါလဲရှင
်မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့တဲ့ရင်တွေလုံးဝမလွန့်စေချင်ပါဘူးဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာသတင်းတစ်ခုလိုဖြစ်လာပါတယ်။နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကိုင်တွေပါလက်နက်ကိုင်ရချင်းရဲ့အတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့အခွင့်အရေးယူဖို့တက်တဲ့လို့သတ်မှတ်ပြီးကစားနေတယ်လို့မြင်ပြီးလို့ပြည်သူတွေအတွက်နားကြားခါတဲ့ဘုံနေမြဲကြားနေမြဲသတင်းရုံတစ်ပုဒ်ဖြစ်လာလို့အလွန်စိတ်အနှောက်ရှက်ဖြစ်လာစေပါတယ်
။သတင်းကဒီသတင်းကလက်တွေ့အကောင်အထည်မပေါ်လာဘဲနဲ့ကျားနေကြသတင်းဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်လို့ညင်းငွေရပါတယ်ဒီသတင်းမျိုးတွေမဖော်ပြပါနဲ့တော့ဆိုပြီးတော့ဒန်ရီဒမ်ဆိုတဲ့တော်ရရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင်ကိုထုတ်ဖော်လာတဲ့တော်ရရှင်ကတော့ဖေသိန်းဆိုတဲ့တော်ရရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တဲ့မြန်မာပြည်တွင်သတင်းတွေကိုအမတန်စိတ်ပြည့်မိပါတယ်လို့သူဆိုလာပါတယ
် VOA စီစဉ်အားလုံးကိုအစဉ်နဲ့နားဆင်နေပါတယ် VOA ရဲ့မှန်ကန်တဲ့သတင်းတွေကိုနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်မြန်မာသတင်းတွေက community လက်အောက်မှာနေရတဲ့သတင်းတွေနဲ့တူပါတယ်။ဒီမှာ community ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ community ဝါဒကနေဝင်ခေတ်လွန်နဲ့ဆင်တူပါတယ်။သတင်းအမှောင်ချတဲ့နေရာမှာတူပါတယ်။ community ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲစန့်ကျင်ဘက်လှုပ်လှည့်ရှိကြပါတယ်။ American နိုင်ငံကအထူးသဖြင့် community နိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစေနာအမှန်နဲ့အကြံပြုပါတယ်။
အခါတော့တော်ရရှင်ဒီကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေဖြစ်ပါလိမ့်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ကတော့အရေးရဆိုတဲ့တော်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြင်းငြင်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့။ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေ။စစ်တပ်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးတော့ငြင်းငြင်းရင်းယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါလိမ့်ရှင်။ဒီလိုမျိုးတော်ရရှင်တွေသူတို့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျမတို့စီကိုစာရေးသားပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျမတို့ဒီမြန်မာပြည်ကဘေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်တော်ရရှင်တွေရဲ့ဘေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်တေးတောင်းထားတဲ့တော်ရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်ကျမတို့ view ညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ကိုတေးတောင်းထားတဲ့တော်ရရှင်နေစီဆက်ချင်ပါလေမမက်အေးတနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်တော်ရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှဲငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်နှင်းနဲ့ညီမလေးတွေကိုထခိုင်းပါတဲ့ ညီမအစီအစဉ်နေတခြင်းနေနားထောင်ပြီးတော့နားမြည်ရဲ့လို့စာရေးလာတဲ့ညီမကဆိုလာပါရဲ့ဟေဇယ်ရဲ့မောင်လေးရဲ့ထပါတော့တခြင်းနေတောင်းမရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါရဲ့ဟုတ်ကဲ့ညီမဒီညီမကကျမကိုငိုင်းမြည်တယ်လို့ပြောလာလို့သူပြောရဲ့ဒီမောင်လေးရဲ့ထားပါရယ်ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်။မောင်လေးရဲ့ထားပါရယ်ဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်။ဒီနေ့မြတ်တည်ဆိုထားတာပါနော်။ဒီတော့သူပြောထားရဲ့ဒီဟိုငကုံမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ဟေဇယ်နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရဲ့ထားပါရယ်ဆိုတဲ့တချင်းလေးနဲ့ခံစားနာစင်ကြည့်ပါအောင်ရှင်။ကြောနှစ်ကြော့ဒေးကိုတီးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါသေးတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေ။မဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်မှာရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုလိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုမောင်ငင်းကိုငင်းချမ်းနဲ့အတူမက်ခင်ဖြူထွေးကနေပြီးတင်ဆက်ထားပါတယ
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒန်ခေါလန်ဆိုင်အင်ကြီးထဲမှာ Jack O'Lantern ပုံစံရွှေပြုံသီးခဏကောင်ကျော်ကိုအယုတ်မျိုးမျိုးထုလုပ်လှဆင်ထားပါတယ်။ရွှေပြုံသီးတွေနဲ့ကလေးစီးတဲ့ခြားရဟတ်တွေ၊ဒိုင်နိုဆောအယုတ်တွေ၊ Liberty ရုပ်ထုကြီးနဲ့ဂျိုးနဲ့ကြဲကြရပုံတွေကိုဖန်တီးပြသထားတာပါ
The Great Jack O'Lantern Blaze has become one of the largest
ဒီပြဝဲကိုအဲ့တဲ့ပေါင်း 38,000 လောက်လာရောက်မယ်လို့ခန့်မှန်းထားပါတယ်။အဲ့ဒါတွေအပြင်အမေရိကန်နာမည်ကြီးတရဲဝတ္ထု Sleepy Hollow တဲကခေါင်းပြက်မြင်းစီးတရဲတရားကိုလည်းဖန်တီးထားပြီးအသေးစိတ်ရွှေပြုံသီးတွေစီရင်ချေသထားပါတယ်။အဲ့ဒီနေရာကိုဖျက်သွားတာနဲ့ခေါင်းပြက်မြင်းစီးတရဲကနောက်ကလိုက်နေမလားဆိုတဲ့ခံစားချက်မျိုးဖြစ်ပေါ်စေမယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။ဒီပွဲကိုတော့နိုဝင်ဘာလ30ရက်နေ့အထိပြသထားမှာပါရှင်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ် Richmond တိုက်ကတိုကသိပ္ပံပညာရှင်တွေဟာကြွက်ကလေးတွေကိုကားမောင်းပြီးအစားအစာလေးတွေယူတတ်အောင်လေ့ကျင့်ပေးနိုင်ခဲ့ပါတယ်။ဒီသုတေသနကရှာဖွေတွေ့ရှိခဲ့တာကတော့က ကျွက်တည်းရဲ့အုံနောက်ဟာအရင်ကထင်ထားတာထက်ပိုပြီးအလုံးလုံးနိုင်တယ်ဆိုတာပဲဖြစ်ပါတယ်။ပလတ်စတစ်ပုံးလေးတွေကနေကားအသေးလေးတွေဖန်တီးခဲ့ပြီးကျွက်ကလေးတွေရဲ့လက်သေးနဲ့ထိန်းချုပ်နိုင်မဲ့တန်ချောင်းသုံးခုကိုကားစတီယာဟန်ဘိန်းဖြစ်ဖန်တီးခဲ့တာပါ။ကျွက်ထီး7ကောင်၊ကျွက်မ6ကောင်ကိုကားနဲ့အစာယူဖို့လေ့ကျင့်ပေးနိုင်ခဲ့တာပါ။သူတို့ရဲ့အစာတွေကမနက်စာအဖြစ်စားလေးရှိတဲ့ cereal fruit milk ကလေးတွေဖြစ်ပြီးတော့သူတို့ကားမောင်းနိုင်တဲ့အရေးချင်းကိုစမ်းသပ်ဖို့အစာယူရတဲ့အကွာအဝေးကိုတဖြည်းဖြည်းတိုးချဲ့ပေးခဲ့တာပါဒီသူတေသနာကနေနောက်ထပ်နားလည်နိုင်တာကတော့ဒိဋ္ဌိဆန်တွေဟာအတတ်ပညာအသေးတစ်ခုကိုသင်ယူနိုင်တယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ဆန်းနေမှာအကြီးဆုံးလို့ပြောနိုင်တယ်6ကီလိုဂရမ်အလေးချိန်ရှိတဲ့ဘာသာကြီး9မိနစ်တွင်ကိုအောင်စားနိုင်တဲ့သူကိုဗတ်တတောင်းစုချမဲ့အစားစိန်ခေါ်ပွဲတစ်ခုကျင်းပနေပါတယ်ကယ်လိုရီ1000နီးပါးရှိမယ်လို့ခန့်မှန်းတွက်ချက်ထားတဲ့ဒီဘာဂါကြီးမှာ cheese တွေ၊ကျက်သွန်ကျော်တွေ၊ bacon ဝက်စနေ6တွေနဲ့ mayonnaise အများကြီးပါဝင်ပြီးအလေးချိန်73ပေါင်ကျော်ရှိပါတယ်။ဘန်ကောက်မြို့က Christie's and Burger ဆိုင်ကအခုလိုဘာဂါကြီးကိုတင်ဆက်ပြီးစိန်ခေါ်နေတာပါ။9မိနစ်အတွင်းကိုအောင်စားရမှာဖြစ်တာကြောင့်စပိုးမိနစ်စေဖို့ပိုင်ရှင်ဖြစ်သူ Kumdach Kumsuang ကစိုးရိမ်ကြီးတရိပ်ပေးနေပါတယ်။6 kilo burger လို့နာမည်ပေးထားတဲ့ဒီ burger ကြီးကိုအမဲသားနဲ့လှုပ်ထားရင်ဘတ်2500 American dollar နဲ့ဆိုရင်တော့82 dollar ကျော်ပေးရပြီးဝက်သားနဲ့လှုပ်ထားတဲ့ burger အတွက်ကတော့ဘတ်3500 dollar နဲ့ဆိုရင်115 dollar ကျော်ပေးရမှာဖြစ်ပါတယ်ရှင
်။ကိုငင်းကျက်နဲ့မက်ခင်ဖြူတွေတို့ရဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါရှင်။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။
American သမ္မတ Donald Trump ကလာမယ့် 2020 ပြည်နှစ်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ပွဲတစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်း Joe Biden ကိုစုံစမ်းစစ်ဆေးပေးရင်ယူကရိန်းရဲ့အကူအညီရဖို့ကြိုးပမ်းမှုဟာတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအင်ပီရောကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုပါတယ်။အမှားကြီးဒါမှမဟုတ်လဲပြစ်မှုကြီးတစ်ခုဖြစ်เสียပါမှာမရှိဘူးလို့သမ္မတထရန့်ရဲ့ထိတ်တန့်လက်ထောက်တူဖြစ်တဲ့ကယ်လျန်ကွန်ဝေးက CNN ရုပ်သံကိုပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးလက်ရှိအစိုးရတက်တန့်ထက်ဆယ်စားလောက်အဲ့ဒီဒေသမှာရှိခဲ့ကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပြည်ထနာရဲ့တိမ်မွေ့ရှုပ်ထွေးမှုကိုအ ਨੇ အချင်းတိထားဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုတုံ့ပြန်ပြောဆိုခဲ့တဲ့အကြောင်းနိုင်ငံတိုင်းဝန်ကြီးဌာနကထုတ်ပြန်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာနိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဒေဆွန်တင်မော့နဲ့ဆက်မှုနည်းပညာကုမ္ပဏီကတိစောက်ပေးတဲ့မုတ်တမအမည်ရှိရေဒတ်စစ်တင်မော့တစ်စင်းဟာတောင်ကိုရီးယားကနေမြန်မာနိုင်ငံကိုလာနေတဲ့လမ်းတစ်လျှောက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာနိုဝင်ဘာလ2ရက်နေ့ကခီးတထောက်ရန်နာခဲ့တယ်လို့ရုရှားမီဒီယာတွေကဖော်ပြကြပါတယ်။အခုလိုရန်နာရတာဟာရုရှားမြန်မာနှစ်နိုင်ငံကြားစစ်တပ်ချင်းဆက်ဆံရေးပုံမိုခိုင်မာလာစေဖို့ရည်ရွယ်တယ်လို့လည်းဖော်ပြထားပါတယ
်။သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့Darius Smith ပါ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်တင်းလာရီနေနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလောကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.